နိုင်ဂျာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အချိန်သုံးနေလို့မယ်ဆိုတဲ့စစ်အာဏာသိမ်းခေါင်းဆောင်တွေရဲ့တောင်းဆိုချက်ကိုအနောက်အာဖရိကနိုင်ငံတွေကပယ်ချလိုက်ပါတယ်။စစ်အာဏာသိမ်းထားတဲ့နိုင်ဂျာနိုင်ငံကိုစီရင်နေတဲ့ဝင်ရောက်ဖြည့်ရှင်မလားဆိုတာအိနေချင်းတိုင်းပြည်တွေကချင့်ချိန်နေကြတာပါ။သမ္မတမိုဟာမက်ဘာဇူရမ်ကိုပြီးခဲ့တဲ့လမှာရာထူးကဖယ်ရှားခဲ့တဲ့စစ်ဘော်ချုပ်အဗ်ဒူရာမန်တီရာနီကအယသအစိုးရလက်ထက်အာဏာပြန်လွှဲမပေးသေးဘူးလို့ကြေညာခဲ့တာပါ။နိုင်ဂျာနိုင်ငံကိုနောက်ဆုံးလာရောက်ခဲ့ကြတဲ့အာဖရိကစီးပွားရေးပူးပေါင်းဆောင်နေတဲ့ ECOWAS ကိုယ်စားလှယ်တွေကမစ္စတာဘော့ဆွမ်ကိုမူလရာထူးပြန်ပေးအပ်နိုင်အောင်လို့အင်အားသုံးမယ်လို့ချိန်ချောက်ပြောဆိုခဲ့ပြီးတဲ့နောက်စစ်ဘော်ချုပ်တီယန်နီရဲ့ခုလိုပြောဆိုချက်ထွက်လာတာပါဒီမိုကရေစီအသွင်ကူးပြောင်းရေးအတွက်အချိန်သုံးနေယူမယ်ဆိုတော့လက်မခံနိုင်ဘူးလို့ ECOWAS ရဲ့နိုင်ငံရေးနဲ့လုံခြုံရေးဆိုင်ရာကော်မရှင်နာမင်းကြီးအဗ်ဒယ်ဖာတူမာဆာကအယ်ဂျာဇီရာသတင်းဌာနကသတင်းလာနေမှာထုတ်လွှင့်ခဲ့တဲ့တွေ့ဆုံမိန့်မြန်းခန်းတစ်ခုမှာပြောဆိုခဲ့တာပါနိုင်ဂျာနိုင်ငံမှာဖွဲ့စည်းအုပ်ချုပ်ပုံမှာအမိန့်ညွှန်ကြားချက်တွေအများဆုံးပြန်လည်ကျင့်သုံးဖို့လဲလိုလားပါတယ်လို့လည်းပြောဆိုတော့ပါတယ်စစ်ဘော်ချုပ်တီယန်နီကလည်း ECOWAS ဟာပြပစစ်တပ်တစ်ခုနဲ့ပူးပေါင်းပြီးတော့နိုင်ဂျာကိုတိုက်ခိုက်ဖို့ပြင်ဆင်နေတယ်လို့စနေနေ့ရုပ်သံမိန့်ခွန်းမှာဆွဆွဲပြောဆိုတော့ပါတယ်ပြည်နိုင်ငံလဲဆိုတာကိုတော့ပြောဆိုမသွားပါဘူးအဲ့ဒီလိုတိုက်ခိုက်လာမယ်ဆိုရင်တော့တချို့လူတွေထင်မြင်တဲ့လိုပန်းချတဲ့မှာလမ်းလျှောက်ရတယ်လို့တော့ဖြစ်မှာမဟုတ်ဘူးလို့လည်းစစ်ဘော်ချုပ်တီယန်နီကပြောဆိုခဲ့ပါတယ်